ပါရှင်လလက်တဲ့အာရှတန် RF ရဲ့2024ခုနှစ်ဇွန်လ14ရက်နေ့တောက်ကြနေညာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝင်မှထုံးပါရှင်ဒီနေ့ရအစီအစဉ်မှာ ERI တိုင်းမြန်အောင်မြို့မှာ VPN software တုံးသူတွေကိုစက်ကောင်စီကဓာငွေတသိန်းရိုက်ခဲ့တဲ့သတင်းနဲ့အတူ hacking သဘောတူညီချက်ကိုစက်ကောင်စီကချိုးဖောက်ခဲ့လို့လိုအပ်ရင်တုံ့ပြန်သွားမယ်လို့ TNNA ကပြောလာတဲ့အကြောင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်မန္တလေးတိုင်းနထိုးကြီးမြို့နယ်မြောက်ဖက်ချမ်းမှာရှိတဲ့ပဲခင်းကြီးရွာကိုမနေ့ကအစ်ကောင်စီတက်ကဝင်ရောက်မီးရှို့ခဲ့တာကြောင့်နေအိမ်60လောက်မီးလောင်ဆုံးရှုံးခဲ့ပါတယ်စစ်ကြောင်းဟာပဲခင်းကြီးရွာနဲ့တမိုင်ကန့်ဝေးတဲ့ကြောက်တန်းရွာကနေအင်အား80လောက်နဲ့ရောက်လာတာလို့ရွာကန်တဦးကပြောပါတယ်စစ်ကြောင်းကြောင့်အင်ဂျီ300ကျော်ရှိတဲ့အဲ့ဒီရွာကရွာကန်1000ကျော်လဲပြီးခဲ့တဲ့တစ်ပတ်ကစပြီးတော့ရွာမှာမနေရတော့ပဲဘေးလွတ်ရာကိုတင်းရှောင်နေရပါတယ်ရှင်မန္တလေးတိုင်းမရယာမြို့နယ်တောပုရွာမှာလဲစစ်ကောင်စီစစ်ကြောင်းကရွာထဲဝင်ပစ်ခတ်ခဲ့တဲ့အချိန်တနက်ကြီးစံထိမှန်ခဲ့တဲ့အမျိုးသားတယောက်ဆေးကုသရင်ဒီနေ့မနက်ပိုင်းမှာပဲသေဆုံးသွားခဲ့ပါတယ်။သေဆုံးသူဟာအသက်50အရွယ်အမျိုးသားဖြစ်ပါတယ်။ဇွန်လ12ရက်နေ့ကစစ်ကြောင်းကရွာထဲဝင်စီးနှင်းချိန်မှာသူတနက်နဲ့ပစ်ခတ်ခံခဲ့ရတာပါ။တော်ပူရွာတဲကိုအင်အား100နီးပါးပါတဲ့စက်ကောင်စီတပ်သားတွေကကားလေးစီးနဲ့ရောက်လာပြီးတော့တော်ပူရွာအပါဝင်ရှင်လှတောင်နဲ့ရှင်လှအလယ်ရွာတွေကိုစီးနှင်းခဲ့တာဖြစ်ပါတယ်ရှင်တနင်္သာရီမြို့နယ်တဲကရွာ3ရွာကိုလည်းမင်းညနေပိုင်းမှာစက်ကောင်စီတပ်ကတိုက်ခတ်ရေးရဟတ်ရင်တွေနဲ့လေချောင်းကနေပစ်ခတ်ခဲ့လို့နေအိမ်တချို့ပျက်စီးပြီးတော့ကလေးတယောက်ထဏ်ရာရသွားပါတယ်တိုက်ပွဲဖြစ်တာမရှိဘဲနဲ့အင်ရှေကုန်းပြည်အေးနဲ့တန်တိုက်ရွာတွေကိုတိုက်ခတ်ရေးရဟတ်ရင်တွေပေါ်ကနေဘုံသီးအလုံး20ခန့်ကျဲချခဲ့တာလို့တန်တိုက်ရွာကန်တယောက်ကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်အသက်12နှစ်အရွယ်ကလေးတယောက်ထိခိုက်ခဲ့ရပါတယ်ရှင်အီယော်ရီတိုင်းမြန်အောင်မြို့နေကြည်စေးအပါဝင်လူစီကားရလမ်းစုံလမ်းကွာနေရာတွေမှာမနေ့ကလမ်းသွားလမ်းလာတွေနဲ့ဈေးသူဈေးသားတွေကိုလက်ကင်ဖုန်းတွေကိုစစ်ကောင်စီတက်တဲ့ပူပေါင်းအဖွဲ့တွေကစစ်ဆေးခဲ့ပြီးတော့ VPN software တွေ့ရှိသူလူ20လောက်ကိုဖမ်းဆီးတန်ရိုက်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။မြို့နယ်စီပင်သားရယုံကိုဖမ်းခေါ်သွားပြီးတော့လူတက်ဦးကိုငွေတသိန်းနှုန်းတန်ရိုက်ပေးဆောင်ပြီးတော့မှပြန်လွှတ်ပေးခဲ့တယ်လို့ပြောပါတယ်ရှင်။ချင်းတီနဲ့မတူဘီမြို့ရဲစခန်းနဲ့အထွေထွေအုပ်ချုပ်ရေးရုံးတွေကိုချင်းတော်လန်ရေးပူပေါင်းတပ်တွေကသိမ်းယူထားနိုင်ပြီးတော့ကြံနေတဲ့စစ်ကောင်စီစခန်းတွေကိုဆက်လက်တိုက်ခိုက်နေတယ်လို့ချင်းကောက်ွယ်ရေးတပ်ဖွဲ့ဝင်တွေကဒီနေ့ပြောပါတယ်။ဒီအတောတွင်းမှာပဲကချင်ပြည်နယ်ဝိုင်းမော်ချိဖွေသွားကားလမ်းမပေါ်ကအရေးပါတဲ့စစ်ကောင်စီတပ်စခန်းနှစ်ခုကိုလည်းကချင်လွတ်မြောက်ရေးတပ်မတော် KIA ကမနေ့ကတိုက်ခိုက်သိမ်းယူခဲ့တယ်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘိုးမူကြီးနော်ဘူးကပြောပါတယ်။ဝိုင်းမော်မြို့နယ်အပြင်မန်စီနဲ့မိုးမောက်မြို့နယ်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးတော့မန်စီမြို့နယ်မှာမနေ့ကတိုက်ပွဲအတွင်းစစ်ကောင်စီတပ်ရဲ့တင့်ကားတစ်စီးကိုဖျက်ဆီးနိုင်ခဲ့တယ်လို့ KIA ကပြောပါတယ်ရှင်။သတင်းတွေကိုထုတ်လွှင့်ခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကမဟာမိတ်ညီနောင်၃ဘွဲ့တင်ထားတဲ့မြို့တွေကိုတွားတဲ့လမ်းတွေကိုစစ်ကောင်စီတပ်ကဒီရက်ပိုင်းနဲ့ဖျက်ဆီးခဲ့ပါတယ်။ဒါဟာ hiking သဘောတူညီချက်ကိုချိုးဖောက်တာမို့လိုအပ်ရင်တုံ့ပြန်သွားမယ်လို့ TNNA ကပြောလာပါတယ်။ RFA သတင်းတောက်မတ်သက်စင်လိုင်းတင်ပြပါမယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းက TNLA တပ်ဖွဲ့ထိန်းချုပ်ထားတဲ့နမ်ဆန်မန်တုံနမတူမျိုးနယ်တွေကိုဆက်သွယ်ထားတဲ့တီဘောနမတူလမ်းပိုင်းကိုစစ်ကောင်စီကဂျွန်လ12ရက်ညနေပိုင်းမှာဖျက်ဆီးဖျက်တောက်လိုက်ပါတယ်။အလားတူကိုကန့်တပ်ဖွဲ့ MNDAA သိမ့်ပိုက်ထားတဲ့သိမ့်နီ၊ကွမ်းလုံး၊ချစ်ရွှေော်မျိုးတွေကိုတွားတဲ့လာရှုသိမ့်နီလမ်းပိုင်းချို့ကိုလည်းဂျွန်လ13ရက်နေ့မှာညတူးဆက်တွေအသုံးပြုပြီးဖျက်ဆီးဖျက်တောက်လိုက်ပါတယ်။ဒါကြောင့်လက်ရှိမှာတော့အဲ့ဒီဒေသကိုကုန်စီရောလူတွေပါတွားလာလို့မရတော့ဘူးလို့ဒေသခံတွေက RFA ကိုပြောပါဗျ စစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်ရုံးဆိုင်တဲ့လာရှုံမြို့ဝင်ထွက်တွေကိုလည်းဂျွန်လ13ရက်မနေ့ကစပြီးစစ်ဆေးမှုတွေတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါတယ်။လုံခြုံရေးအရာအမည်မဖော်လိုတဲ့လာရှုံမြို့ကန်တယောက်ကတော့
ဒီကထင်ရှားလာတော့တက္ကသပကလည်းစာစင်ရည်စနေရည်သူပြန်ပြီးရှိပါတယ်စီအိုကိုဆိုးလို့ထားခဲ့တဲ့အောင်းကြီးနေမှာမှဒါတိုင်ရည်နဲ့တဲ့အရာတွေဖြန့်ထားရဆိုတာမျိုးတွေရှိရပါတော့တော်ရည်တဲ့ဖွဲ့ပကကြည့်မယ်ဆိုရင်လည်းသူတို့ဒါလာရှုနာတီပြီးရှင်းကပ်ပြီးတော့လှူရှာနေတဲ့ပုံစံတွေတော်လေးတူရတာပေါ့နော်ဒီလက်နေတက်ထားတယ်ဆိုတော့လာရှုမျိုးလေးကိုဝင်မဲ့ဆက်သွေးကြီးခန်းကြောင်တွေကိုဖြတ်တော့တဲ့တပေါ်လို့ပေါ့နော်အဲ့လိုမျိုးပုံစံတက်ပြရတယ
်ဘုံမင်းညွန့်နယ်တွင်းမှာလည်းစစ်ကောင်စီတက်နဲ့မြောက်ပိုင်းညီနောင်သုံးဘွဲ့ကြားတိုက်ပွဲတွေပြန်ဖြစ်မယ်ဆိုတဲ့သတင်းတွေကြောင့်မြို့ကန်တွေဘေးလွတ်ရာကိုတိတ်ရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဂျွန်လ9ရက်နေ့ကဝူမိန်မြို့နဲ့ -10 လောက်ဝေးတဲ့ပန်တင်နဲ့မန်ဘိန်းရွာချားကတီအန်လီတက်စခန်းကိုစစ်ကောင်စီဘက်ကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါတိုက်ခိုက်ခဲ့ပါတယ်။ဒါပြင်နောင်ချိုမိုးမိန်ကြောင်မဲမြို့နယ်တွင်းကတီအန်လီတက်ဖွဲ့ဝင်တွေရှိတဲ့နေရာတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တာတွေရှိနေတယ်လို့လည်းတီအန်လီဘက်ကပြောပါတယ်။တီအန်လီပြောခွင့်ရသူလွေရီဦးက
စစ်ကောင်စီကဆံမြောက်မှာဆိုတော့လေပိုတာနောက်တစ်ခုကလူရတဲ့ထပ်ဖြေတာလမ်းတွေဖြတ်တော့တာကသူကစီရေးပုံမူပြင်ဆင်နေတယ်လို့တော့ကျွန်မပြောလို့ရပါတယ်ဒီလောက်ရတဲ့ကစစ်ကောင်စီကကျွန်မတို့တော့တူထားတဲ့ hiking စာချုပ်ကိုချိုးဖောက်နေပြီးတော့မှကျွန်မတို့ကိုတစ်ဖက်တဆင်ခေါ်တယ်လို့မျိုးလည်းဖြစ်ပါတယ်နောက်တစ်ခုကလူထုကိုလည်းတော်လန့်အောင်လို့ရင်ဆိုအောင်တမင်တကာဖန်တီးနေတဲ့ကိစ္စလည်းဖြစ်ပါတယ်စစ်ကောင်စီကကျွန်မတို့တိခန်နိုင်တဲ့မျိုးမန္တထက်ပို့ပြီးတော့မှလှုပ်လာတယ်ဆိုရင်တော့ကျွန်မတို့ကလည်းတုံ့ပြန်ဖို့လည်းပြင်ထားတယ်
TNL ရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့မိမြန်နိုင်ဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံပြေဆိုတာမရှိပါဘူး။နိုင်ငံရေးလှိလာသူစစ်တပ်အရာရှိဟောင်းတယောက်ကတော့နှစ်ဖက်တိုက်ပွဲတွေကအချိန်မီပြန်ဖြစ်လာနိုင်တယ်လို့ပြောပါရယ်
။တိုက်ပွဲတွေဖြစ်လာနိုင်သလားဆိုလဲဖြစ်လာနိုင်တယ်လို့ပဲယူဆပါလေ။ဒီလာမဲ့ပွဲကတော့အရင်ပွဲနဲ့တော့တူမမဟုတ်တော့ဘူးပေါ့နော်ပထမတစ်ခါတုန်းကတော့ဒီဘက်ကကျွန်တော်တို့ကမဟာပြူဟာရီမန်းချက်အမားတွေကျူးလွန်ခဲ့တယ်ဒီပွဲမှာကျတော့နိပညာအငိုက်ကမရနိုင်တော့ဘူးဒရုန်းနိပညာဒီဘက်မှာလည်းရှိလာပြီးတော့နော
်ရှင်းပြနေမြောက်ပိုင်းမှာ10/29စစ်စင်ရေးစတင်ပြီး3လနီးပါးအကြာ2024ခုနှစ်ဇန်နဝါရီ17ရက်နေ့မှာတရုတ်ရဲ့ဂျောင်းဝင်စစ်ဆက်မှုနဲ့စစ်ကောင်စီနဲ့မြောက်ပိုင်းညီနောင်သုံးဘွဲ့တို့ကြားယာယီအပြစ်ခတ်ရက်စဲဖို့သဘောတူခဲ့ကြတာပါအခုဒီချိန်မှာတော့တရုတ်နိုင်ငံဘက်ကဂျာဝင်ညှိနှိုင်းလာခဲ့ရင်လေတော်လန်ရေးအဖွဲ့တွေဘက်ကလက်ခံမဲ့အခြေအနေမမြင်တော့ဘူးလို့လေလာသူတွေကသုံးသပ်ကြပါတယ်ရှင်
။ RFA ကဆက်လက်ထုတ်လွှင့်နေပါတယ်ရှင်။ကမ္ဘာတဝန်းမှာလိင်စိတ်ခံယူမှုကွဲပြားသူ LGBT အတိုင်းဝိုင်းပိုကျယ်ပြန့်လာပြီးတော့သူတို့ရဲ့အခွင့်အရေးတွေကိုတတ်မိုးထားလက်ခံလာကြပါမယ်။မြန်မာပြည်ထဲမှာတော့ LGBT အရေးကိုရှေ့တန်းတင်မရဖြစ်နေသေးပါစာအနာသိမှုကိုစန့်ကျင်တဲ့ LGBT တွေလည်းပုံစံမျိုးစုံနဲ့ဖိနှိပ်ခံနေရပါတယ်။ကိုရဲကောင်မျက်မှောင်တင်ပြထားပါရှင်
။ဇွန်လကိုလိင်စိတ်ခံယူမှုကွဲပြားသူ LGBT တွေရဲ့အခွင့်အရေးတွေကိုအသိမှတ်ပြုတဲ့အနေနဲ့ဂုဏ်ပြုတဲ့လ Pride Month အဖြစ်နိုင်ငံတကာကသတ်မှတ်ထားပြီးတော့အနောက်နိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံအသီးသီးမှာတလတာလှုပ်ရှားမှုတွေအကြေတဝင့်ကျင်းပနေကြပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတော့သုံးနှစ်ကျော်ကာလအတွင်းဒီလှုပ်ရှားမှုတွေပျောက်ကွယ်သွားပါပြီ
။ဒီမှာလို LGBT community ပြည်သူ့ဝန်တက်တဲ့ညီမပြန်ဖြစ်ဖို့တော်ရတော့ပါဘူး။ဆွန်မမီပြောမယ်ဆိုရင်တော့အရရနားပြပြနေတာတော
့ LGBT အရေးတက်ကြွလှုပ်ရှားသူမတ်ရှင်တန်ကပြောသွားတာပါ။ LGBT အရေးတက်ကြွလှုပ်ရှားသူမတ်စောဟန်ရွေဦးကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာ LGBT တွေကပဲလူနည်းစုတွေရဲ့အခွင့်အရေးအားလုံးဒီပါဆုံးရှုံးနေတယ်လို့ပြောပါလေ။
ကတော့ဒီကလာကလွတ်လပ်ပြီးတော့မှဒီဒီမိုကရေစီစံချိန်ဆန်နှုံးနဲ့အညီလူအဖွဲ့ရေလူကုန်တိုက်ချာနဲ့အညီတံမိုးထားကြတဲ့နိုင်ငံတွေမှာတော့ဒီ Pride Month ကိုအကြီးအကျယ်ပြပွဲရှင်ပွဲတွေကိုရဖြစ်တည်မှုရေရေရင်ရင်ပြသနေကြတဲ့ကျွန်တော်တို့နိုင်ငံမှာကတော့တော်လန်နေရစေဖြစ်တယ
် LGBT တွေအနေနဲ့လည်းဖိနှိပ်ချိုးနှိမ်မှုတွေကိုဖယ်ရှားဖို့ဆိုရင်အရင်ဆုံးစစ်အာဏာရှင်စနစ်အမြင့်ဖြတ်ရေးကိုတတ်နိုင်တဲ့နေရာကနေပါဝင်ကြဖို့သူကတိုက်တွန်းပါတယ်အနာသိမ့်မှုကိုဆန့်ကျင်ကြတဲ့ LGBT တွေဟာလည်းပုံစံမျိုးစုံနဲ့ဖိနှိပ်ခံနေရတယ်လို့လူအခွင့်အရေးချိုးဖောက်မှုတွေတိတတာပိုဆိုးလာတယ်လို့ LGBT ရွေးတက်ရွှတ်လှုပ်ရှားသူတွေနဲ့လူအခွင့်အရေးလေ့လာဆောင်ကြည့်သူတွေကပြောကြပါဗျ
။နိုင်ငံရေးကျင်းသားချင်းအတူတူ LGBT များကိုပုံမူပြီးတော့နှိပ်စက်မှုတွေနိုင်ငံရေးကျင်းသားဖြစ်တည်တိုင်အောင်နှိပ်စက်တဲ့နေရာမှာ LGBT ဖြစ်တဲ့အတွက်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေဆက်လက်ရှိနေတော့မယ်။ တဲ့ထောင်ပိုင်းရဲ့ခွင့်ပြုချက်ဒါမှမဟုတ်ဒါကိုမသိကြရဆောင်တဲ့မှုကြောင့်ကျူးလွန်မှုကစနစ်တကျအောင်ပုံစံဖြစ်နေတယ်အဲ့ဒါကပြောမယ်ဆိုရင်တော့ crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်ကိုကျူးလွန်တဲ့ရာဇဝတ်မှုလို့ပြောလို့ရပါတယ
်ဒါကတော့အမျိုးသားညီညွတ်ရေးဆိုရ NUG ရဲ့လူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကပြောသွားတာပါလက်ရှိအကျဉ်းထောင်တွေထဲမှာလည်းဖမ်းဆီးခံထားတဲ့ LGBT တွေများစွာရှိနေပါတယ်သူတို့ဟာထောက်အာဏာပိုင်ရဲ့ဖိနှိပ်မှုကိုခံကြရတဲ့အပြင်အခြားရာဇဝတ်မှုနဲ့ထောင်ထဲရောက်နေတဲ့နှစ်ကြီးအကျဉ်းသားတွေရဲ့လိမ်မိုင်းဆိုင်ရာစော်ကားအမျက်ထုတ်မှုတွေနဲ့ပါရင်ဆိုင်နေကြရတယ်လို့ထောင်တွင်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်ထုတ်ပြန်နေတဲ့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကအသိပေးထားပါတယ
်။အခုနောက်ဆုံးအနေနဲ့အခမဲ့စပင်ညှက်ပေးနေတဲ့ရန်ကုန်မြို့ကမြန်မာဘာဘာအကယ်ဒမီ MBA ဆိုတဲ့သင်တန်းကျောင်းအကြောင်းကိုမတ်တီရီမင်းစင်ကပြောပြပါမယ်ရှင်။
မြန်မာဘာသာအကယ်ဒမီ MBA ဆိုတဲ့စံသအကြောင်းကသင်တန်းစရာတွေဦးဆောင်ပြီးရန်ကုန်တိုင်းဘူတထောင်မြို့နယ်ဝင်းကြီးမြားယုံနာကမဟာဗန္ဓုလလမ်းမနဲ့46လမ်းတောင်မှာတပတ်နှစ်ရက်အခမဲ့စပင်ညှက်ပေးနေတာတစ်နှစ်ကျော်နေပါပြီ
။ပုံမှန်ကတော့စပင်ညှက်တာကတော့ကျွန်တော်တို့3000 4000 5000ကနေစသဖြင့်1000ပဲပေါ့နော်။စိုင်တွေကတော့အများကြီးပါပဲ။ဒီစည်းလုံးနဲ့တို့ကောက်ခံနေကြတာပေါ့။အဲလက်ရှိကတော့ကျွန်တော်ဒီမှာလာတဲ့လူတွေကိုတော့ကျွန်တော်တို့ကအခမဲ့ဝန်ဆောင်မှုပေးပါတယ်။
စနေနေ့တနင်္ဂနွေနေ့တိုင်းမနက်7:00နာရီကနေညနေ3:00နာရီအထိအဲ့ဒီနေရာမှာဘလို့လူမျိုးကိုမဆိုစပင်းညှက်ပေးတာတရက်ကိုအယောက်60ကနေ80လောက်အထိရှိတယ်လို့ပြောပါတယ်အထွေထွေအာမခံကုမ္ပဏီတစ်ခုရဲ့လုံခြုံရေးဝန်ထမ်းဦးကျော်ကျော်ကဒီသင်တန်းသားတွေညှက်တာပုံထွက်ကောင်းလို့သူညှက်နေတာနှစ်ပေါက်နေပြီလို့ပြောပါတယ
်ပုံလဲကောင်းတယ်လက်ရကောင်းတယ်ညှက်တဲ့ချိန်ရတော့ခုချိန်ကိုချိန်20လောက်ရှိပြီ2023ပုံစံလေးလဲသဘောကျတယ်နောက်လဲညအောင်မှာ
MBA သင်တန်းကျောင်းဖွင့်ခဲ့တာနှစ်နှစ်အတွင်းမှာသင်တန်းသား300ကျော်မွေးထုတ်ခဲ့ပြီးအပတ်တိုင်းစပင်အခမဲ့ညက်ပေးတာတစ်နှစ်နဲ့နှစ်လရှိသွားပြီလို့သင်တန်းဆရာကပြောပါတယ်မြမစံသအကယ်ဒမီလို့အဓိပ္ပာယ်ရတဲ့ MBA သင်တန်းကိုဘိုးတထောင်မြို့နယ်ဘိုးကလေးဇေလန်းထဲမှာဖွင့်ထားတာပါအခမဲ့ညက်နေတဲ့ရည်ရွယ်ချက်ကသင်တန်းသားတွေလည်းပညာတိုးပြည်သူတွေလည်းတစ်ဖက်တစ်လမ်းကငွေချွေတာနိုင်အောင်လို့ရည်ရွယ်တဲ့အကြောင်းသင်တန်းဆရာကိုဟင်းကပြောပါတယ်
အဲ့တော့အခမဲ့ညှက်ပေးတယ်ဆိုပေမဲ့လည်းကျွန်တော်တို့ကတကယ်ကိုတေချာလေ့ကျင့်ပေးထားပြီးတော့ကျွမ်းကျင်တဲ့ကျောင်းသားတွေကနေပြီးတော့ကျွန်တော်ညှက်ပေးနေတာဖြစ်ပါတယ်။ရည်ရချက်ကတော့ကျွန်တော်တို့မြန်မာဘာသာအကယ်ဒမီရဲ့ကျောင်းသားတွေရဲ့အဓိက private member တွေလောက်ရရည်တစ်ခုရဲ့ကျွန်တော်တို့လက်ရှိအခုလိုအပ်နေတဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုကျွန်တော်ဖြည့်ဆည်းပေးဖို့ပါ
။ MBA သင်တန်းသားတွေစီစပင်လာညှက်တဲ့သူတွေထဲမှာရန်ကုန်မြို့စုံရှိပြည်သားမြို့နယ်ကတောင်တကူးတကလာညှက်တဲ့သူလည်းတွေ့ခဲ့ရပါတယ်
။ဥရောနေတော့ဒီပဇာဒီရလေးကိုတရက်မညှက်ရင်တော့မညှို့ဒီနေ့စားစသိခေကိုရသွားတော့ဟုတ်လားညှက်မဲ့ကိစ္စလေးကတော့ဒီမှာပရိုက်ကြသဘောနဲ့ကိုညှက်ပြီးတယ်ကိုပြခုနကပြောတော့စားဝိနေကြီးကတစ်ဖက်ဥပကိုဒီနေ့စားမဲ့ဟာလေးကဒီစားတဲ့ဝင်သွားညှက်ဖို့အတွက်ကိုမကုန်ကြတော့ဘောနော်အဲ့ဒါလေးအတွက်စဉ်းစားချင်ပါတယ်ဆိုတော့
အခုလိုပြည်သူတွေအကျိုးရှိရဲဆိုတာသိရလို့ဒီထက်ပိုပြီးလုံနိုင်အောင်စူးစမ်းသွားမယ်လို့ MBA သင်တန်းဆရာကိုရဲလင်းခေါ် James ကပြောပါတယ်
အဲ့ဒီအတန်လေးကိုပြန်ကြားအချိန်မှာတော်တော်လူတွေကိုတစ်ဖက်တစ်လမ်းကငါတို့အဲဝင်ငွေတစ်ခုအနေနဲ့လည်းထိမ့်ချုပ်ပေးနိုင်သွားပြီအဲကိုလည်းဟိုကုလို့ရသွားပြီပေါ့နော်တို့တက်ကလည်းတို့စီမှာလည်းဝန်တာမှုနဲ့ဆိုတော့ဒီလောက်ကတော့တွေ့စေတာတက်တက်နဲ့ဖိုက်တာဖြစ်နေတဲ့အတွက်ကြောင့်ကျိုးပူပြီးဂုံယူပြီးတော့ပူပြီးလုံးဖြစ်ဖို့ရှိပါတယ်ခင်ဗ
ျဒါကြောင့်စနေတနေ့တိုင်းရန်ကုန်မြို့လေရောက်ခဲ့ရင်စည်ရဲချမ်းသာမရွေးစပင်ဝင်ညှက်သွားနိုင်တယ်လို့မြန်မာဘာဘာအကယ်ဒမီ MBA ကဖိတ်ခေါ်ထားပါတယ်ရှင်
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲညှနာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်